ရှေ့တောင်အာရှဒေသမှာလှေစီးပြေးရွှေ့ပြောင်းနေသူတွေတဲ့အဓိကထွက်ခွာလာကြတဲ့ဒေသတစ်ခုအဖြစ်နိုင်ငံတကာကပြောဆိုနေကြတဲ့မြန်မာနိုင်ငံကအခြေအနေတွေကိုအနီးကလေးလာသတင်းရှိဖို့ VOA ဌာနမှဦးတန်းလွင်ထွန်းနဲ့အဖွဲ့သားတွေရခိုင်ပြည်နယ်မှာရောက်နေကြပါတယ်။ မကြာသေးခင်တုန်းကပဲအမေရိကန်ဘလန်နာတစ်ထီဂျော့ရှ်ဆိုရော့စ်ကိုယ်တိုင်ရောက်ခဲ့ပြီးနာဇီဂျာမနီလက်ထက်ကဂျူးတွေနေခဲ့ရတဲ့စခန်းတွေနဲ့နှိုင်းယှဉ်ပြီးတင်စားပြောခဲ့တဲ့စစ်တွေမျိုးအောင်မင်္ဂလာရပ်ကွက်မှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းကိုပါသွားရောက်ခဲ့ကြတာဖြစ်ပါတယ်။ဒီခေတ်နေ့ရခိုင်ပြည်နယ်အတွေ့အကြုံကို VOA 1တော်သူဒေါက်ခင်မျိုးသက်ကမေးမြန်းလာမှာတော့ဌာနမှဦးတန်းလွင်ထွန်းကအခုလိုစပြီးပြောပါတယ်။
အခုကျွန်တော်တို့ဒီစစ်တွေမျိုးမှာရောက်နေတဲ့တချို့ဒီပဒရင်အဖွဲ့လေးတွေပေါ့နော်သိပ္ပံနဲ့များသာမရှိပါဘူးဒီလိုရေနောက်ပြီးတော့အားသေးကစက်တဲ့နိုင်ငံကြီးကရောက်နေတာလည်းဒီကဖွဲ့သားတယောက်တွေနဲ့ဒီဖွဲ့တွေကိုရခိုင်ပြည်နယ်ဖြစ်နေတဲ့အောက်ဆုံးအခြေအနေပေါ့နော်ဖြစ်ပြီးတခါတွေရဲ့အကြောင်းရင်းခံလေးတွေကိုရှင်းပြရတဲ့သဘောပါပဲ။
Okay.
ဦးတန်းလွင်ထွန်းတို့အဲ့ဒီမှာရှိတဲ့ဒုက္ခတွေစခန်းတွေကိုလည်းသွားကြည့်ဖြစ်သေးလားတော့ဘယ်နည်းနဲ့ဘယ်နေရာတွေများရောက်သေးပါလဲ။ဒီဝင်းကြီးကျောင်းနဲ့ဒီနေ့လည်းမှာမတွေ့ခင်မှာကျွန်တော်တို့ကဒီစစ်တွေမျိုးကိုတန်းရောက်ကျင်းတာပဲစစ်တွေမျိုးကမှာစစ်တွေမျိုးလက်တော်နာမည်ကြီးနေတဲ့ဒီကျွန်တော်အောင်မင်္ဂလာရပ်ကိုသွားကြည့်ဖြစ်ပါတယ်။အောင်မင်္ဂလာရပ်ကလည်းဒီနေ့အတွက်တွ ကိုကျန်တာပိတ်ဆို့ထားတဲ့ဒေတာတစ်ခုဖြစ်နေတယ်ဆိုတော့ဆိုပြီးတော့အဲ့ဒီအကြောင်းနဲ့သူ့ကိုချုပ်ပေါက်ခံရတဲ့ဒေတာနေရာလေးတစ်ခုပြည်သွားတော့ပြောလိုက်တော့အားလုံးအင်းကိုတရားဖြစ်ရတဲ့နေရာပါဒါကြောင့်အဲ့မှာကျွန်တော်တော့ပြောချက်ပြည့်တဲ့အခါကျတော့စီးရီးယားလည်းပဲပုံမှန်ဖြစ်နေရလို့တွေ့ရတယ်
ဒီအဲ့ဒီဒေတာမှာအခုနိုင်ငံရခြားကဒီပေါ့နော်ဒီနိုင်ငံရခြားဒီ NGO အဖွဲ့တွေဟိုကုလသမဂ္ဂအဖွဲ့တွေဟိုရင်းပေါ့နော်ဒုက္ခတွေတွေအကူအညီပေးနေတဲ့အခြေအနေလေးနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါအဲ
့ဒါနဲ့ပတ်သက်လို့ကတော့ဒီနေ့ကျွန်တော်တို့နဲ့တွေ့ရနေရမှာအစီအစဉ်ကြီးချုပ်ဦးမောင်ကတော်တော်လေးကြီးနေဆုံးတော့ရှင်းလာပါတယ်သူတို့လုပ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နော်ဒါကြောင့်လဲဆိုတော့ဒါတော်တော်လေးအရေးကြီးတဲ့ပြဿနာတစ်ခုဖြစ်တယ်သူပြောတဲ့ကြားထဲမှာအထဲမှာအတူတူပြောရမယ်ဆိုရင်ပေါ့နော်အဲတစ်ခါတစ်ခါပြီးတော့ချင်းရဲ့အတိုင်းဝိုင်းနှစ်ခုရှိပါတယ်အဲ့ချင်းရဲ့အတိုင်းဝိုင်းနှစ်ခုမှာဒီဒီပါအဖွဲ့အစည်းတွေအနေနဲ့နောက်နိုင်ငံတကာ NGO တွေအနေနဲ့တစ်ဖက်အဖွဲ့အစည်းအဖြစ်အမြင်ဗန္ဒလီတွေဘက်ကိုပဲအကူအညီပေးနေကြတာတွေစူးစားပေးပြီးအကူအညီပေးနေကြတာတွေရှိပါတယ်ဒါလည်းအကြောင်းမျိုးကြောင့်ပါနောက်ပိုင်းမှာပြည်ပြည်စုံစုံကျွန်တော်ရှင်းပြနိုင်ဖို့မျှော်လင့်ပါတယ်အဲဒီလိုဖြစ်နေကြတဲ့အနေအထားလေးတွေရှိတော့ဒေသခံရခိုင်ပြည်တိုင်းရင်းသားတွေအနေနဲ့ဒီကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံသားအကူအညီပေးအဲ့ဒီလိုမကျေမနက်နဲ့တန်းကြွတာကြီးရှိခဲ့တယ်။ပုတိလျောက်ကျူးလွန်မှုတွေရှိခဲ့လို့တော့မှလည်းအခုဆိုရင်စစ်တွေမျိုးတွေမှာအရင်တုန်းကဒီမျိုးလေကောင်မှနေရာယူထားတဲ့အဖွဲ့အစည်းတွေကိုဒီကတိုဒရာစီနေရာယူထားတဲ့အဖွဲ့အစည်းတွေကိုစုပြီးပြီးတော့မျိုးရဲ့ဒီဘက်ရောက်ဖက်ပိုင်းမှာစုပြီးပြီးတော့သူတို့ထားပေးထားတဲ့စောင့်ရှောက်နေနေထားနေနေရတယ်ဆိုတော့ဟိုအခြေအနေမျိုးရှိခဲ့ပါတယ်။အဲ့တော့ဟိုလောလောဆယ်မှာတော့ဒီလိုမကျေနပ်မှုတွေပါတယ်ကတော့ဒီလောက်ကြီးရောနည်းနည်းလေးတော့ယော်သွားလာနေပါပြီ။ဘာကြောင့်လဲဆိုတော့ဒီရခိုင်ပြည်ကဒီနေဝင်ကြီးဒီနေလူလူရဲ့တောင်းဆိုမှုတွေရဆိုလို့ရှိရင်ပြည်ပြည်အကူအညီတွေပါလေကိုရခိုင်အတိုင်းဝန်းဘက်ကပြင်ပြပြေးလာနေတဲ့ပုံစံရှိနေတယ်တော့တကယ်ကြီးအနေနဲ့ဒီကိစ္စကိုနည်းနည်းလေးဟိုဖြည်းဖြည်းချင်းဖြစ်လာပြီးတော့ဒီနေတစ်ခုလုံးတိုးတက်ရေးညတတဖြစ်ရာသူတို့ရေးကြီးမယ်ဆိုတဲ့အခြေအနေမျိုးသဘောပေါက်လာတဲ့ပုံစံနည်းနည်းသာပြီးဖြည်းဖြည်းချင်းပြီးတော့တွေ့လာနေရပြီလို့ဒီနည်းရကရှင်းပြသွားတာကျွန်တော်ဉာဏ်ဖြင့်ပြောလိုပါတယ
်။ဒါကတော့ရခိုင်ပြည်နယ်ကိုလက်ရှိရောက်ရှိနေတဲ့ VOA ဌာနမှဦးတန်းလွင်ထွန်းကိုဒေါက်ခင်မျိုးသက်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။